မြန်မာကိုရီးယားနိုင်ငံကသူ့ရဲ့ဒုံးလက်နက်တွေကိုတန်းပြီးအရှိတ်အချမ်းကိုပြောင်းရွှေ့ထားလိုက်တယ်လို့တောင်ကိုရီးယားနိုင်ငံကအတည်ပြုပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုကိုတိုက်ခိုက်ဖို့မြန်မာကိုရီးယားအာဏာပိုင်တွေကနောက်ဆုံးအတည်ပြုချက်ချမှတ်ပြီးနိုင်ပိုင်းအကြမှာပဲအခုလိုဒုံးကျည်တွေကိုပြောင်းရွှေ့လိုက်တာလည်းဖြစ်ပါတယ်။ဒုံးကျည်တွေဟာအတန်အသင့်အကွာအဝေးကိုပြစ်ခတ်နိုင်တဲ့အနေအထားရှိပေမဲ့လည်းအမေရိကန်ပြည်မာကြီးကိုတော့ရောက်နိုင်မယ်မထင်ဘူးလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးKim Kang-jin ကဒီကနေ့ပြောပါတယ်ဒုံးလက်နက်တွေကိုဘာကြောင့်ရွှေ့လဲဆိုတာမသိရသေးပေမဲ့မြောက်ကိုရီးယားအနေနဲ့စမ်းသပ်ပြစ်လွတ်ဖို့ဒါမှမဟုတ်ရင်လည်းစီရေးလက်ကျင်မှုတစ်ခုအနေနဲ့ပြုလုပ်တာဖြစ်နိုင်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်မာကြီးအထိရောက်အောင်ပြစ်နိုင်တဲ့ဒုံးကျည်ပိုက်ဆိုင်ထားခြင်းမရှိဘူးလို့ယုံကြည်ထားကြပေမဲ့လည်းအမေရိကန်ကနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မဲ့အစီအစဉ်ကိုကြာသပတေးနေ့အစောပိုင်းမှာမြောက်ကိုရီးယားကအတည်ပြုလိုက်တာပါမြောက်ကိုရီးယားတို့ရဲ့အခုလိုပြောဆိုလှုပ်ဆောင်မှုတွေပေါ်အမေရိကန်တို့အနေနဲ့အလေးနဲ့ထားကြောင်းကာကွယ်ရေးဝန်ကြီးချက်ဟေဂဲကပြောပါတယ်အမေရိကန်အနေနဲ့အဆင့်မြင့်ဒုံးလက်နက်ကာကွယ်ရေးစနစ်ကိုပစိဖိတ်ဒေသမှာရှိတဲ့အမေရိကန်ပိုင်ဂွမ်ကျွန်းမှာတပ်ဆင်သွားမယ်လို့ဗိုလ်ထုနေမှာချက်ဟေဂဲကပြောခဲ့ပါတယ်ကိုယ်တော်တမကကနောက်ဆုံးချမှတ်လိုက်တဲ့ပိတ်ဆို့အရေးယူတဲ့ပေါ်မြောက်ကိုရီးယားဘက်ကဒေါသထွက်နေပြီးအမေရိကန်ကိုလည်းနေ့စဉ်နှိပါချင်းချောက်ပြောဆိုမှုတွေလုပ်နေတာဖြစ်ပါတယ်